မစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုမထမ်းလိုကြတဲ့လူငယ်တွေဟာထိုင်းပါဝင်အိန္ဒိချင်းနိုင်ငံတွေကိုထွက်ခွာနေကြပါတယ်။ဒိုင်းသားလက်နက်ကိုင်နယ်မြေတွေပြည်သူ့ကာကွယ်တပ်ဖွဲ့တွေရှိရာနေရာတွေကိုအခုရပိုင်းစရောက်ရှိလာနေကြပါပြီ။ဒီသတင်းကို VOE သတင်းတော်မအေးမန်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်ကောင်စီကအာဏာသိမ်းပြီး၃နှစ်ကြာမှာနေမြေတွေဆုံးရှုံးမှုတွေတပ်စခန်းတွေဆန့်ခွာရမှုတွေတပ်ရင်းတပ်ဖွဲ့တွေကြားအယုံကြည်ကင်းမဲ့လာပြီးလက်နက်ချမှုတွေများလာတဲ့အတွက်နိုင်ငံသားတိုင်းစစ်မှုထမ်းရမယ့်ပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ၁၀ရက်နေ့မှာကြေညာလိုက်ပါတယ်။ဒီလိုကြေညာပြီး၃ရက်အတွင်းမှာပဲစစ်မှုမထမ်းလို့တဲ့မြန်မာလူငယ်တွေဟာထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ခွာလာကြသူတွေရှိတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေစီကိုရောက်သွားကြတာဒီလည်းရှိတယ်ဆိုပြီးအလုံသမားရေးတက်ကြွလှူရှားသူဦးရမင်းကပြောပါတယ
်။ဟိုတချို့ကလည်းအရင်ကျွန်တော်တို့ဒီအနာဒိန်းစာပိုင်းအချင်းကြီးကိုဟိုနမူနာကြည့်ပြီးတော့တချို့ကလည်းဆော့ဆော့ထွက်ခွာနေတယ်လို့ခြောက်နေဆိုရင်အကူအညီထင်နေမှာလေ။ဆုံးမချက်ကိုရေးရဲချလိုက်ကြတယ်ပါပဲ။သူညီတော်ပဲနဲ့ပေါ့။ကျိုးခွာလာကြပြီကျိုးကြောင်လာကြပြီနောက်တော့ဒီကိန်းလေးယူနေမြေမှာတော့တချို့ရောက်လာကြပြီ
အခုလိုမျိုးစစ်ကောင်စီကိုစက်ကျင်တိုက်ပွဲဝင်ဖို့လက်နက်ကင်နေမြေကိုထွက်ခွာလာသူတွေရှိတယ်လို့ထိုင်းမြန်မာနယ်စပ်တွေကနေသဖြင့်ထိုင်းနိုင်ငံတဲကိုဝင်လာကြသူတွေလည်းရှိတယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပါတယ
်ဒီဖြစ်မှုတွေထွက်လဲအမိန်ထွက်လဲဒီနောက်ပိုင်းမှာအခုရောရောရဲ့အမှုနဲ့ဖြစ်ကုန်တာဘလုံးကြောက်ခုပေါ့မကင်းပေါင်းချမ်းပေါင်းနဲ့ဘလုံးအဲ့ဒီအမှုရှိရမတော့ကြောက်အခုလာကြရလို့များတော့မှာအမေကအခုချက်နေတော့ရောင်းနေရတယ်အဲ့ဒါကလေးကိုသွားဖို့လာဖို့ပြန်ကြလို့နေတယ်လုံးနေတဲ့ခါကြတော့လမ်းနေမှာလည်းဖမ်းနေတယ်ဘလို့သွားမှာသူကလမ်းမင်းနေတယ
်စစ်စေးဂိတ်တီကစစ်စေးမှုတွေရှိနေတဲ့ကြားကပဲမခံရနိုင်တဲ့ပြည်သူတွေဟာသူတို့သားသမီးတွေကိုဘယ်နေရာပို့ရမလဲဆိုတာကိုပဲစဉ်းစားလာနေကြပြီးစစ်မှုမထမ်းရရင်တော်ပြီဆိုတာကိုပဲရွေးချယ်လာကြတယ်လို့လည်းပြောပါတယ်
ပါလာမစစ်စစ်ကြိတ်နေအဲ့ဂိတ်ဒီဂိတ်ဒီအဲ့ဘဘူအထွက်တော့အဲ့ရန်ကုန်အထွက်တော့အဲ့ဖမ်းထွက်တော့အဲ့လိုမျိုးအထွက်ဒီမှာဖမ်းလာကြတာအဲ့ဒီအဲ့ရက်ထောက်ကန်တာတွေမပါလို့ရှိရင်မရဘူးပြောတာအဲ့ဘယ်ဘဲတော့တော့အဲ့ထောက်ကန်တာပါမှရက်ကွက်မှာရက်နေထိုင်နေဆိုတော့ဒါမှမဟုတ်ဘာဒီမှာအခုစစ်စစ်ကမနေရဆိုတော့အမိန့်ဆက်ပြန်ပါမှာယူအားဒီမှာတကယ်လို့စစ်စစ်ကမလာမထမ်းလာမထမ်းလို့ဒီအရာကလေးပဲသွားလဲအဲ့ဒီအဲ့လိုမျိုးပြည်သူလိုက်တဲ့နေတိုင်းတင်ရတာခါကြတကယ်လို့အဲ့ကလေးမကြည့်ဘူးဆိုတော့စစ်တပ်ကပြန်ကော်ဝေးမကော်ဝေးလို့ပြန်မလောက်ဘူးဆိုပြီးတောင်းနေအာအစီအဝင်တိုင်းမှာတော့အခုလက်ရှိဖြစ်နေတယ်။အဲ့မှာအဲ့ဘန်ဒူမကသူကဒီဥစ္စာကိုလက်မခံကြဘူး။ဘလို့ပဲသူကသူကဟိုမလို့ဆင်ကြတဲ့လူကိုတမ်းတော့တာဝန်ထမ်းဆောင်ဖို့ဆိုတာသူတို့မှမရှိတော့သူတို့ဒီစစ်တပ်ကလောက်ထားတဲ့ဥစ္စာတွေကရိုးရိုးမှမှသူရဲ့မျက်မြင်ကိုယ်တွေကိုဖြစ်လာတာကတည်းကတမ်းတော့ယူဝင်ဖို့အမုန်းရုံမုန်းဖြစ်တယ်။အဲ့လိုမျိုးဖြစ်နေတာကနောက်ဆုံးဒီဘက်ကိုဘလို့နည်းရယ်ဆိုရယ်ခိုင်းဟိုပဲရောက်ရောက်တော်တဲ့ဟိုပဲရောက်ရောက်ဆိုတဲ့ပုံစံနဲ့ထွက်လာကြတာပါ
။စစ်ကောင်စီဘက်ကတော့လူသစ်စုစားမှုတွေအပူတပြင်းလုံးဆောင်သွားမှဖြစ်ပြီးဒီလူတွေကိုကြံကာလနောက်ပိုင်းကစပြီးစစ်မှုထမ်းဖို့လူသစ်စတင်စုဆောင်မယ်လို့တရားဝင်ထုတ်ဖော်ပြောဆိုလာပါတယ်။စစ်တပ်တွင်းကလူတွေတောင်တရင်လိုက်တက်ခွဲလိုက်လက်နဲ့ချတာထွက်ပြေးတာတွေရှိနေတဲ့မြန်မာစစ်တပ်ဟာအမိတ်အာဏာတွေနဲ့စစ်မှုထမ်းခိုင်းဖို့ကိစ္စကတော့လွယ်ကူတဲ့ကိစ္စမဖြစ်နိုင်ဘူးဆိုပြီးသုံးသပ်သူတွေကရှိနေပါတယ်။ဒီထုတ်ပြန်တဲ့စစ်မှုထမ်းဥပဒေကြောင့်စစ်ကောင်စီကိုတော်လှန်သူတွေစန့်ကျင်သူတွေပုံများသွားနိုင်တယ်လို့လည်းသုံးသပ်မှုတွေကလည်းရှိနေကြပါတယ်ရှင်။